ဒီ American ဆန်ကြီးမပိုင်းစီစဉ်နေဆက်လက်ထုတ်ပြန်နေပါတယ်ကျွန်တော်အောင်လင်းဦးပါခင်ဗျာအခုတော့ COVID-19 ရေဝချင်းကြီးကထုတ်လွှင့်နေတဲ့တရားစီရင်အစီအစဉ်စာတင်ဆက်ပေးမယ်စနေနေ့စနေနေ့အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်မင်္ဂလာပါခင်ဗျာဒီနေ့ဆွေးနွေးကြမှာတော့မြန်မာနိုင်ငံမှာဒီနေ့ဖြစ်ချင်းပါမဲ့ရွေးကောက်ပွဲကိုဆွေးနွေးမှုနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 ကရောဂါကြောင့်တွာလာလူရှောင်းမှုတွေကန့်သတ်ထားတဲ့အတွက်နိုင်ငံရေးလူရှောင်းမှုတွေကြီးကြီးပြင်းပြင်းမလုံးနိုင်သေးပါဘူးဒါပေမဲ့လည်းရွေးကောက်ပွဲတော့နိုဝင်ဘာမှာချင်းပါမယ်ဆိုပြီးပြောထားတာရှိပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာရွေးကောက်ပွဲချင်းပါတာလွတ်လပ်ပြီးမြင့်မြတ်တက်တာရှင်ပြန်ဝင်ရနိုင်ပါမလားဆိုပြီးစိုးရိမ်နေလည်းထွက်နေပါတယ်ဆိုတော့လက်ရှိရွေးကောက်ပွဲအခင်းချင်းပေါ်မှာတိုင်းရင်းသားနိုင်ငံရေးသမားတွေအမြင်နဲ့ပတ်သက်လို့ဆွေးနွေးဖို့အတွက်ရခိုင်ဒီမိုကရေစီဖွဲ့ချုပ်အမျိုးသားလွတ်တော်ကိုယ်စားလှယ်တော်ထုတ်မေနောက်ရှားတိုင်းနာမည်ဒီမိုကရေစီဖွဲ့ချုပ်ထွေထွေပြင်းမှုဦးဆိုင်လေးတို့ကိုဖိတ်ခေါ်ထားပါတယ်။ဦးဆိုင်လေးတော်ထုတ်မေမင်္ဂလာပါခင်ဗျာ
။မင်္ဂလာပါ။မ
င်္ဂလာပါခင
်ဗျာ။ဟုတ်ကဲ့ဆိုတော့ကျွန်တော်အရင်ဆုံးအနေနဲ့ပေါ့လေဆွေးနွေးသိချင်တာကဒီရွေးကောက်ပွဲကျင်းပမယ်အခင်းချင်းနဲ့ပတ်သက်လို့ဆွေးနွေးသိချင်ပါတယ်။အခုကတော့ရက်တိကျတော့မပြောသေးရင်လည်းနိုဝင်ဘာကျင်းပမယ်ဆိုပြီးတော့ဟိုကော်မရှင်ကပြောထားတာရှိပါတယ်။မြန်မာနိုင်ငံမှာခုလက်တလောကာယောဂါပြဿနာတခြားနိုင်ငံတွေလောက်မစိုးသေးဘူးဆိုရင်လည်းဟိုစိတ်ချလက်ချဖြစ်ပြီးလို့မပြောနိုင်သေးဘူးလေ။နောက်တစ်ခုကလည်းပဲလက်နက်ကန်ပြုခွက်တွေရှိနေရောလူမျိုးရေးပြဿနာတွေလည်းရှိနေပါတယ်။ဆိုတော့ဒီလိုအခြေအနေကြားထဲမှာပေါ့လေရေဘူးရသုံးဆက်မယ်ဆိုရင်ငွေမှရုပ်ောက်ပွဲကကျင်းပနိုင်ဖို့အစင်းနဲ့ဖြစ်တဲ့အခြေအနေမှာရှိနေသလားဒေါက်တာမေအရင်ဆုံးအချင်းရောဆွေးနွေးပြပါလားခင်ဗျ။ဒီပုံမှာကကျွန်မမြင်ရကြလို
့ရှိရင်တော့ဘယ်ရောက်မှမဆိုအစင်းနဲ့ဖြစ်ဖို့ဆိုတာကတော့မလွယ်ပါဘူး။အခုတစ်ဖြစ်နေပြီးတော့ COVID-19 ရောကျမတို့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်လက်နက်ကန်ပြည်ပပအခြေအနေပို့ပြီးတော့တင်းမာနေခြင်းကကျမတို့ပါတီတွေအတွက်နေပြီးတော့အစစ်တစ်ဖြစ်ဖို့ကအရန်ကိုစိုးစိုးစားမဲ့အခြေအနေမှာဖြစ်ပါတယ်။ဆိုတော့တိုင်းဒေသပါတီများဟာနေပြီးတော့ကျမတို့ပြည်ပြည်ကိုစစ်ဖို့ခုချိန်ကမှဆိုလို့ရှိရင်ကျမတို့ဘောရစီရောက်နေပြီးနောက် COVID ကြောင့်လည်းကန့်သက်ချက်တွေများစွာရှိတယ်။နောက်တစ်ချက်ကနေပြီးတော့ကျမတို့စီမားနေပြီးတော့အခုဆိုလို့ရှိရင် internet ဖိတ်ထားတဲ့ data တွေမှာသွားလာလှုပ်ရှားဖို့အခက်အခဲအများကြီးကျွမ်းဝတယ်။ကျမတို့နေတိုင်းနေတိုင်းပဲရခိုင်ပြည်နယ်မှာမတူညီတဲ့စိန်ခေါ်ချက်တွေအသက်နဲ့ရင်းပြီးပြေးနေရတဲ့စစ်ဘေးဒုက္ခတွေတွေနောက် COVID အရေးကိုလုံးဝမသိပဲနေပြီးတော့ဒီအတက်ပွဲတွေအရေးမှပဲနေပြီးတော့လုံးချလိုက်နေတဲ့ကျမတို့ပြည်သူတွေကိုပါတီရေးကိုစိတ်ဝင်စားဖို့ရွေးကောက်ပွဲကိုစိတ်ဝင်စားဖို့အင်မတန်မှစိန်ခေါ်ချက်တွေရှိပြီးတော့စိန်ခေါ်ချက်များစွာထဲကမှရွေးကောက်ပွဲကိုပြည်သူစိတ်မဝင်စားတဲ့အချက်ကစိတ်ဝင်စားမှုနည်းတဲ့အချက်ကပိုပြီးတော့ကျမတို့အတွက်
ဒီစိတ်ခေါ်ချက်အခြေအနေတွေကိုအပြည့်အစုံအခြေအနေမှာရှိနေပါတယ်။ဟုတ်ကဲ့ဆိုတော့ဆရာဦးဆန်းကညနေဆွေးနွေးကြရပါတယ်ခင်ဗျာ။အခုကကာယောဂါပြဿနာလူမျိုးရေးပြဿနာတွေကြားရမှာပေါ့လေ။နိုဝင်ဘာလကျရင်ရွေးကောက်ပွဲကျင်းပဖို့ဆိုတော့အစဉ်အသင့်အခြေအနေမှာရှိနိုင်ပါမလားဆရာမျိုးဆွေးနွေးပါဦးခင်ဗျာ
။အလွယ်ဆုံးပြောရရင်တော့အစဉ်အသင့်ဖြစ်မနေပါဘူးခင်ဗျာ
။ဟုတ်ကဲ့
ဒီပိုင်းဒီနယ်မှာတော့ကြမ်းတမ်းမှုမရှိပေမဲ့လို့ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေပတိလက်နက်ကင်ပတိပခါတွေကြိုကြားကြိုကြားဖြစ်နေတာအားလုံးအသိပဲ။အဲ့တော့ဘယ်ချိန်မှာတိုက်ပွဲထဖြစ်အောင်မလဲဒေတာတွေကိုတော့ဖြင့်ဒီကောက်ပွဲဆိုင်ရာတန်တန်မှုတွေလုပ်မလဲဆိုတော့ကျွန်တော်ခံမှန်းမရဘူးအဲ့တော့ခက်ခဲပြောမှာဆိုလို့ရှိရင်တော့ပထမတစ်ချက်ကရွေးကောက်ပွဲကိုဘယ်နည်းလုပ်မယ်ဘယ်ပုံစံလုပ်မယ်ဒေတာတွေကိုချန်ဆလပ်ပြီးတော့မှဘယ်ဒေတာတွေကိုတော့ရွေးကောက်ပွဲလုပ်မယ်ဆိုတာကိုကျွန်တော်အားလုံးတစ်ချိန်နဲ့တစ်ပြိုင်နဲ့သိရှိခွင့်မရတာအခက်ခဲပြဿနာတစ်ခုပါခင်ဗျာဒါပေမဲ့တစ်ဖက်မှာကျတော့လေဟိုဘယ်နေရာဘယ်ဒီနောက်ချင်းချန်ထားလိုက်နေဆိုတဲ့ဟို message မျိုးတင်းစကားမျိုးကိုရနေပြီးတော့မှစီးပွားရေးလုပ်ငန်းကိုတစ်ဖက်သက်လှုပ်ဆောင်နေနိုင်တဲ့အပိုင်းတွေရှိနေတာပေါ့နော်ကျွန်တော်တိုင်းနာပါတီအဖို့ထူးခြားတဲ့အခက်အခဲတစ်ခုကတော့စောစောကဒေါ်ထွန်းမီပြောသလိုပဲရခိုင်ပြည်နယ်မှာကျတော့အင်တာနက်တွေ online တွေဆက်တောက်ထားတယ်ပေါ့နော်ကျန်ဒီမှာကျတော့အဲ့လိုထူးကြီးထက်တော့ကတော့မရှိဘူးဆိုပေမဲ့လို့အင်တာနက်ခက်ခဲတာရှိနေရှိနေတာပါပဲ။ line မကောင်းတာမျိုးတော့အခက်အခဲရှိလို့ဒီ online ကိုမသုံးနိုင်တာမျိုးကရှိတယ်။အဲ့ခါကျရင်ရေကောက်ပွဲကိုတကယ်တမ်းလောက်ကြတော့မယ်ဆိုတဲ့ခါကျတော့ကျူးယူဘယ်ပုံစံနဲ့သွားရမှာလဲဆိုတဲ့ကန့်သတ်ချက်တွေအများကြီးပေါ်ထွက်လာပါလေ။ပေါ်ထွက်လာလို့ရှိပါလေ။ဒါရီယာလက်တော်ကြုံတွေ့နေရတဲ့ခက်ခဲတွေပေါ့နော်။နောက်မင်းစင်းနဲ့ပတ်သက်ပြီးတော့မှ online အနေနဲ့ကြီးညာမလားကြီးညာလိုက်ခါကျရင်ကျွန်တော်ဘယ်လိုသွားပြီးတော့မှဒါကို complain တက်လို့ရမလို့ဘယ်လိုပြန်ကျင်လို့ရမှာလဲဆိုတာတွေကနေကောဖြစ်လာနိုင်ပါတယ်အဲ့ဒါကြောင့်မို့လို့အခက်အခဲတွေကတော့အများကြီးရှိနေတဲ့ကြောင့်မို့လို့ အစင်းစစ်ဖြစ်တဲ့နေသားတော့မရောက်သေးဘူးလို့ပဲပြောလို့ရပါတယ်ခင်ဗျ
ာ။ Okay ဆိုတော့ဆရာဦးဆိုင်ရဲ့အခုဆွေးနွေးတဲ့အချက်ပေါ်မှာပဲနည်းနည်းချက်ပြီးတော့ဆွေးနွေးပြနေတာတခုကတော့အခုတခြားနိုင်ငံရဲ့ပါတီတွေရမ်းပါတယ်စိုးရိမ်နေတယ်စိုးရိမ်မှုပေါ့နော်။ဒီကံရောဂါဖြစ်နေတဲ့ကာလမှာစီးရင်းလုပ်ငန်းတွေကျေကျေမြတ်မလုပ်နိုင်တဲ့အပိုင်းတွေရောရွေးကောက်ပွဲမှာရှင်ပြိုင်မှုတွေပြည်နာကြတာဖြစ်ပါမလားဆိုပြီးတော့စိုးရိမ်နေတယ်ကျွန်တော်ကြားနေပါတယ်။ဆိုတော့တကယ်လို့ပေါ့လေမြညာတရမဖြစ်နိုင်တဲ့အခြေအနေမျိုးတွေဘာများရှိနေလဲကြောက်ဦးဆိုင်လေ
မြညာတရဖြစ်မနေနိုင်ဘူးဆိုတာကတော့ပထမဆုံးတစ်ချက်အရင်ရွေးကောက်ပွဲတွေမှာတုန်းကကျွန်တော်တို့လူစုလူဝေးနဲ့ဟောပြောခွင့်ရတယ်အေးအေးလှုပ်သွားလို့ရတယ်အဲ့ဒါကြီးအန်တန်သက်သာပါပါခင်ဗျာအခုချိန်ကြီးကတော့အဲ့ဒီပုံစံမျိုးလုံးလုံးမရတော့ဘူးကိုဗစ် -19 ကဘယ်အချိန်မှပြီးပြီးတော့မှဘယ်အချိန်မှကျွန်တော်လော့ကဒေါင်းတွေချုပ်မလဲဆိုတာပြောလို့မရတဲ့အနေအထားမှာကျွန်တော် online သုံးပြီးတော့မှအယုံကြီးစင်းတဲ့ဆင်းရမယ်။နောက်တစ်ခါဤသူတွေကို message ပေးတဲ့အခါမှာကိုယ့်ပါတီရဲ့ဝါဒပဲဖြစ်ဖြစ်ကိုယ့်ပါတီရဲ့နိုင်ငံရေးယက်တီချက်ကိုသွားပြီးတော့မှဒီအောင်ဆုံးဆော်ဟောပြောဖို့ဆိုတာလူအုပ်အုံနဲ့ကျင်းနဲ့ဆင်းပြီးတော့လုပ်လို့မရတော့ဘူး။အဲ့ခါကျရင်တမျိုးအနေနဲ့တမျိုးအနေကလည်းပုံစံမတူနိုင်တဲ့အနေအထားမှာကျွန်တော်ဇာယက်ဇာတန်းတွေ sticker တွေ poster တွေဘဏ္ဍာရေးတန်းတက်တဲ့ဒါမျိုးဝင်ခပြီးတော့မှလိုက်လံချက်ဝေဖို့ပဲရှိတယ်။နောက်အွန်လိုင်းနေပြီးတော့မှဟောပြောတဲ့အခွေတွေကိုလိုက်ချက်ဖို့ရှိတယ်။အဲ့ခါကျရင်မလိုလားအပ်တဲ့ပုံကျစရိတ်တွေပိုပြီးများလာနိုင်ပါတယ်။နောက်တစ်ချက်ကတော့ဒီအွန်လိုင်းနဲ့ပတ်သက်ပြီးတော့မှဟိုအခြေခံကြကြပြင်ဆင်ထားပြီးသားပါတီကြီးတွေကတော့အစင်တဲ့ဖြစ်နေပြီမဲ့လို့နေဒေတာတွေကိုအခြေခံပြီးတော့မှစီယုံရေးဆင်းရမယ်ကျွန်တော်တို့ပါတီကြီးကြတော့အဲ့ဒီစောစောကပြောတဲ့ကိစ္စတွေလုပ်ဖို့ဆိုတာငွေကြီးအဖြစ်နဲ့ပို့ပုံလာမယ်လုပ်ငန်းအဖြစ်နဲ့ပို့ပြီးတိုးချဲ့ဖို့လုပ်တဲ့အခါလုပ်ကြမယ်လူရင်းအားလည်းအများကြီးလိုလာအဲ့ခါကျရင်မျှတမှုဆိုတာဘလုံးဝဖြစ်မလာနိုင်တော့ဘူးဒီမှာခံကွဲမှုနဲ့ငွေကြီးကိုအများဆုံးသုံးနိုင်တဲ့ပါတီဒီကြောင့်မှ online နဲ့ပတ်သက်ပြီး IT နဲ့ပတ်သက်ပြီးတော့မှလုံးပိုင်ပွင့်ပုံမများတဲ့ပါတီကြီးတွေကပဲရှေ့နှာတပြားသာသွားမယ်အနေထားလို့ကျွန်တော်သုံးသပ်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒေါက်တာမေအမြင်ရောခင်ဗျာအခုကျွန်တော်တို့ကာယရောကာလမှာလူစုလူဝေးလုံးလုံးမရတဲ့အခြေအနေမျိုးမှာရွေးကောက်ပွဲရှင်ပြိုင်မှုတွေဟိုမြတ်မြတ်ကြတာဖြစ်ပါမလားဆိုပြီးစိုးရိမ်နေပါတယ်ဆိုတော့တကယ်ပဲစိုးရိမ်စရာအကြောင်းရင်းတွေရှိနေသလားဒေါက်တာမေအမြင်ဆွေးနွေးပါဦးခင်ဗျာ
အခုလက်ရှိအခြေအနေမှာတော့ကျွန်တော်တို့တရားမျှတမှုလုံးဝမရှိပါဘူးအခက်ကြီးနေဒီလေတော့ဝတ်ဆပ်ပါနေပြီ internet ဆက်တော့ထားတဲ့အတွက်ကြောင့်မလို့ဒီ covid ကြောင့်ဖြစ်နေတာကွာ online မှာနေပြီးတော့ကျွန်တော်တို့ဒီသတင်းစကားပေးမယ်ပြည်သူတွေကို message ပေးရုံပဲဆိုတဲ့အခြေအနေကကျွန်တော်တို့ဒီ messenger နဲ့တော့ဝတ်ဆပ်ပါနေပြီကျွန်တော်တို့ဟိုပြည်သူတွေနဲ့ speak လို့မရအောင်အမှန်တကယ်ကြောင့်လို့ရှိရင်ကျွန်တော်တို့ party တွေကွာ concert တွေရနေပြီးပြည်သူနဲ့ speak ဖြတ်တာနေပြီးတော့တို့တူတူသွားဆိုင်ဖြတ်တာနေပြီးကျွန်တော်ရဲ့ concert တွေကိုဒီလိုပြည်သူရဲ့မြင်မှုမှသိမှခါနာကသိမှဒါကြောင့်မလို့ဒီလိုမျိုးအခြေအနေမှာရခိုင်ပြည်နယ်ရဲ့အခြေအနေနဲ့သုံးသပ်မယ်ဆိုလို့ရှိရင် free and fair ဖြစ်ဖို့ဆိုတော့ဘယ်လိုမှဖြစ်နိုင်ဘူး။ဘာပေါ်တိုင်းရင်းသားဒေသတွေမှာလည်းအကြီးရနေပြီးတော့ဒီအခက်အခဲတွေကအခုဟိုအတွေ့အကြုံတွေတွေ့ရမှုဆက်နေပြောတော့သလိုပဲအဲဒီ team ပါတီကြီးတွေနဲ့တိုင်းရင်းသားတွေနဲ့ဆောင်လို့ရှိရင်ကျွန်တော်တို့ပါနေပြီးတော့ငွေကြေးကလည်းအခက်အခဲများစွာရှိနေတယ်။ဒါကြောင့်မလို့ကျွန်တော်တို့စီမံကစိတ်ဖော်မှုတွေများစွာရှိတယ်။အဲလွတ်လပ်ပြီးတရားမျှတဖို့ဆိုတော့နေပြီးတော့ဟိုကျမတို့ global စဉ်းစားလို့မရဘူးအခုအခြေအနေမှာတော့မရေကောက်ပွဲဆောင်မှာမလုပ်ရသေးဘူးကျမတို့ဟိုဒီပြီးတော့ဒီနေမှာလွတ်လပ်မှုလည်းမရှိသလိုတရားမျှတမှုလည်းမရှိတဲ့အခြေအနေမှာရှိနေတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆက်တော့ဒီဆရာဦးဆိုင်ရဲ့ဆွေးနွေးပွဲအထက်ရချက်ချက်ကိုလည်းကျွန်တော်ဆက်ပြီးဆွေးနွေးပြချင်တာရှိပါတယ်ဒါတော့ဒီကျွန်တော်တို့ဒီလက်ရှိအနာရ NLD ပါတီကတရားရရှိရပေါ့နော်ကျေးဇူးချုပ်ကိစ္စမှာသူကပို့ပြီးတော့လုံလိုက်ခိုင်းတယ်ရှိတယ်ဆိုတော့အပိုင်းနဲ့ဆက်ဆက်ပါတယ်ဒါပေမဲ့ဒီနေရာမှာတခုရှိရတာပေါ့လေလက်ရှိအနာရ NLD ပါတီနေနဲ့အားကြီးရထောက်ခံမှုလည်းအကောင်းတော့ဟိုနိုင်ငံရေးလှုပ်ရှားမှုတွေကလည်းဟိုသူကပုံပြီးချေချေနဲ့လုံနိုင်တယ်ဆိုတော့ရှင်းပါတယ်ဆိုတော့ဟိုဒီလိုအင်အားလည်းကြီးတယ်အာဏာလည်းရထားတဲ့ပါတီတစ်ခုအနေနဲ့ဟိုနိုင်ငံရေးအရပုံပြီးတော့လှုပ်ရှားနိုင်တယ်ဆိုတာမျိုးကဖြစ်ရောဖြစ်စဉ်သဘောကျတဲ့ကိစ္စမျိုးလို့မပြောနိုင်ဘူးလားဆရာဦးဆိုင်လေ
ဒါတော့နိုင်ငံရေးပေးထားချက်အရသူ့မှာတရားမျှတတဲ့အနေအထားတစ်ခုလို့ပြောလို့ရတယ်လှုပ်ရုပ်လုပ်ခြင်းတစ်ခုဖြစ်ရောဖြစ်စဉ်တစ်ခုလို့သတ်မှတ်လို့ရပါတယ်ဒါပေမဲ့တစ်ခုonline နဲ့ပတ်သက်ပြီးတော့မှအသုံးစရိတ်ကိုဘယ်လိုကန့်သတ်မလဲဘယ်လိုနေရာမျိုးကိုသုံးလို့ရှိရင်တော့ online စရိတ်လို့တတ်မှတ်နိုင်ပြီးတော့မှဘယ်လိုကိစ္စကြတော့ online စရိတ်လို့မတတ်မှတ်နိုင်ရမှာလဲဆိုတဲ့ကိစ္စဒါယူကြီးရနေပြီးတော့တိတိကျကျစက်အထမ်းတက်တာဒီနေ့ထိထွက်ပေါ်မလာပါဘူး အဲ့ကကြတော့ online ကိုစိတ်ကြိုက်သုံးနိုင်တဲ့ party နေမြေကဒါတရားမျှတစွာရှင်းပြခြင်းဟုတ်ရလားဆိုတဲ့မေးခွန်းတစ်ခုထပ်ပေါ်လာအောင်ပါပါလို့ဆိုရတာ
။ဟ
ုတ်ကဲ့။ဒါကြမလို့ဒီ IT နည်းပညာသုံးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှရှင်းလင်းပြီးတော့မှအားလုံးလက်ခံနိုင်တဲ့နေသားတစ်ခုကိုဖန်တီးမပေးသေးရကြတော့တရားမျှတမှုရှိတဲ့ရှင်းပြမှုကိုတော်လို့မရပါဘူးခင်ဗျာ။
ဟုတ်ကဲ့ကျေးဇူးပါ။ဆရာမတော်ထူးမေသဘောထားလည်းသိကြပါရဲ့ခင်ဗျာ။ဒီထောက်ခံမှုအားကောင်းတဲ့ပါတီနဲ့အားနည်းတဲ့ပါတီကြတဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုအားချက်ရှိနေတာမျိုးကဒါသဘောကျတဲ့ကိစ္စလို့မဆိုနိုင်ဘူးလားခင်ဗျာ
။ဒီပုံမှာတော့နေပြီးတော့ကျွန်မအနေနဲ့ကတော့သဘောကျတဲ့ဆိုတာကဘယ်လိုနေလဲဆိုလို့ရှိရင်ဒါပကတိအနေထားပေါ့နော်။ဒီပကတိအနေထားပေါ်နေပြီးတော့ကျွန်တော်တို့ကဘာမှအကြီးချက်မထုတ်လို့ပဲဖြစ်တယ်။အဲဒီပုံမှာနေပြီးတော့ကျွန်တော်တို့ကိုသုံးသပ်ရမယ့်အရာတွေရှိတယ်။ဥပမာအချင်း COVID-19 ကာလမှာဒီပါတီတစ်ဖက်အတွက်မဟုတ်နေပြီးတော့ဒီပါတီအရာကိုအသုံးပြုပြီးတော့မှာလုပ်တဲ့ကိစ္စဒီလူတွေကိုဝေတဲ့ကိစ္စအခုတော့ကိုယ်စလဲတွေပါအပါဝင်တခြားကိစ္စတွေအများကြီးရှိတယ်။ဟိုဒါတွေကနေပြီးတော့အခြေအနေနဲ့အခြေခံပေါ်မှာဖန်တီးထားတဲ့ပုံစံတွေဖြစ်တာမျိုးပြီးတော့ရွေးကောက်ပွဲလေးစားတဲ့အခါမှာကြာလို့ရှိရင်တစ်ခါကကြည့်လို့ရှိရင်အဲဒီအခြေအနေဒီကနေထားနေပြီးတော့ဟိုချောတော့ message တင်ယူတာလို့လည်းပြောလို့ရတယ်။ပါတီကိုပို့ပြီးတော့သိအောင်ဒီနည်းချစ်တွေ့နေအောင်လုပ်တဲ့အခြေအနေရတယ်အများကြီးတော်ရတယ်နောက်ဆက်လာနေပြီးတော့ဒီကျွန်တော်တို့ဒီနိုင်ငံကြီးခဲ့တဲ့ပုံလိုက်ပေါ်ကပြည်သူနဲ့ဆက်သွယ်ရမှာမို့လို့ကျွန်တော်တို့ဒီနိုင်ငံပိုင်းမီဒီယာတွေကိုအသုံးပြုလို့ရတာမျိုးဒါသူတို့တက်နေပြီးတော့ဟိုအားစာချက်တွေအများကြီးရှိပါတယ်ဒီပုံမှာနေပြီးတော့ UNC အနေနဲ့ကျွန်တော်တို့ကိုဒီအခြေအနေတည်းရကိုဖန်တီးဖို့လိုပါမယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်အခုစောစောဆောင်းဆိုင်လေးကိုတော်တော်များများထောက်ပြထားတဲ့ဒီရွေးကောက်ပွဲကွန်ရှင် UEC ရဲ့ခန့်ကဏ္ဍကိုလည်းကျွန်တော်နောက်ပိုင်းမှာဆွေးနွေးချင်ပါတယ်ဒါပေမဲ့လောလောဆယ်အခုဆွေးနွေးလက်ဆက်ကိစ္စနဲ့တစ်ဆက်တစ်ဆက်တည်းပေါ့လေကျွန်တော်ဆွေးနွေးချင်တာတစ်ခုကတော့ကျွန်တော်တို့ဒီမမြတာတဲ့ကိစ္စအပိုင်းနဲ့ပြောကြမယ်ဆိုဒီအင်အားရှိတဲ့ပါတီနဲ့အင်အားရှိတဲ့ပါတီအပိုင်းမှာတော့မငြင်းညားမှုကြီးကွာချက်တွေကတော့ရှိကြနေမယ်တစ်ချိန်တည်းမှာပဲပေါ့လေဥပမာဆောင်းဆိုင်လေးလက်ထုတ်ဆိုလို့ရှိရင်လည်းရှန်တန်ရနာလက်ဖြစ်တဲ့ကိုယ့်နိုင်ငံမှာလည်းကိုစီယုံရတယ်ဆိုတော့တချို့ဒီလိုအပိုင်းတွေမှာကြတော့ကိုယ့်လူကိုစီရင်ရတယ်ဖြစ်တော့တိုင်းနာပါတီအနေနဲ့ကျတော့ဒါကိုယ့်ရဲ့အားသာချက်လို့မဆုံနိုင်ဘူးလားဆရာဆန်လေ
းအပေါ်ရာအဖြစ်ကြည့်ရင်တော့ကျွန်တော်ကိုယ့်ဒေတာကလူကိုပုံပြန်ပြီးစီရင်ရတာဟာအားသာချက်လို့ယူဆလို့ရနိုင်ပြီမလို့အခြားတစ်ဖက်ကပြန်ဖြည့်ကြည့်လို့ရှိရင်ဒါအားနည်းချက်လို့လည်းပြောလို့ရနိုင်ကြမှာဖြစ်နေဥပမာရွေးကောက်ပွဲဆိုင်ရာနီးနာတွေပေါ့နော်လုံထုံးလုံကြီးတွေနောက်လိုက်လာမယ့်ဒီကန်းနေဒီဆက်လက်တွေကိုဘယ်ဘာသာစကားနဲ့ထုတ်ပြန်ထားတာလဲဒါသုံးသပ်လို့ဖြစ်အကုန်လုံးကမြန်မာဘာသာစကားနဲ့ထုတ်ပြန်ထားတာဖြစ်တယ်အဲ့ဒီပုံမှာနားလည်မှုရှိအောင်တစ်ဆင့်ပြန်ပြီးတော့မှဘာသာပြန်နေရတဲ့အလုပ်တစ်ခုကြောင့်အဲ့ဒီအလုပ်တစ်ခုကြောင့်လည်းကျွန်တော်ကအချိန်အများကြီးခေါ်ရတာရှိပါတယ်နောက်တစ်ခါမှအဲ့ဒီဘာသာစကားအခက်အခဲကြောင့်မို့လို့လည်းပဲကျွန်တော်တို့မလိုလားအပ်တဲ့ဈေးကမ်းတမင်ပေါက်ချက်တာမဟုတ်ပြီမလို့ကျိုးပေါက်သွားတဲ့နေထားမျိုးတွေလည်းရှိနိုင်ပါတယ်အဲ့ဒါဟာကျွန်တော်တို့အတွက်ဟုတ်တာ
တပိုင်းရှုံးတာပေါ့နော်
ဖြစ်တည်တဲ့အချက်နဲ့တစ်ခုပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါနောက်တစ်ပိုင်းအနေနဲ့ကတော့စောစောကဆရာဦးစန်းလေးကဒေါက်တာမီကိုထောက်ပြတဲ့ဒီရွေးကောက်ပွဲကွန်ရှင် UEC ရဲ့ခန့်ကဏ္ဍနဲ့ပတ်သက်လို့ဆွေးနွေးရင်ပါတယ်ဒီရွေးကောက်ပွဲလွတ်လပ်များကြဖို့ဆိုတဲ့အပိုင်းမှာဒီရွေးကောက်ပွဲလုပ်ငန်းရှင်ကိုထိန်းချုပ်ရတဲ့ကွန်ရှင်ရဲ့ခန့်ကဏ္ဍအရေးကြီးပါတယ်အခုကတော့ဒီကွန်ရှင်ပေါ်မှာမင်းတို့ထုတ်တဲ့အစံတွေလည်းတော်တော်ကြားရပါတယ်ဟိုအခုပဲဒီနိုင်ငံရေးပါတီကျင့်ဝတ်စီမံနဲ့ပြင်ဆင်ချက်ကိုဟိုလက်မှတ်မထိုးပဲကန့်ကွက်တဲ့ပါတီကန့်ကွက်တာတွေလည်းရှိနေပါတယ်။ဆိုတော့ဆရာဦးစန်းလေးဒီကော်မရှင်ဆောင်ရွက်ချက်တွေမှာအဓိကအားနည်းချက်အနေနဲ့ပြောမယ်ဆိုရင်ဘာများရှိနေလို့လဲဆရာ
။ပထမဆုံးတစ်ချက်ပြောချင်တာကတော့ငွေကြေးသုံးစွဲမှုဆိုင်ရာသတ်မှတ်ချက်ပေါ့နော်။ကျွန်တော်ဆက်တော်ကိုယ်စီလည်းလောင်းတူအနေနဲ့သူ့ရဲ့ရွေးကောက်ပွဲစရိတ်ကိုသာမန်ဖြင့်သိမ့်တရားစီသတ်မှတ်ထားပါတယ်။ဒီသိမ့်တရားတွေကြော်လွန်လို့မရဘူးပေါ့နော်။ဒါပေမဲ့ဒီဥက္ကာအရင်ဒီစီတုန်းကသုံးဖြတ်ထားတဲ့အချက်တွေဖြစ်တယ်။လက်တွေ့ဘဝမှာအဲဒီသိမ့်တရားလုံလောက်ရလားညှက်တတ်မှုရှိရလားဆိုတော့ပြန်ဆုံးသတ်ဖို့လိုအပ်တယ်လို့ရှင်းပြဖို့လည်းလိုအပ်ပါတယ်။ဥပမာပြည်နယ်ကျွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကသူကညွတ်တချောင်းကိုပဲစီယုံရမယ်နေထား။ဒီသူ့လှတော်ကျတော့တညို့လို့စီယုံရမယ်။သားမှာဒီသူ့လှတော်နဲ့ဒီပြည်နယ်လှတော်ကလောက်ကောင်းလောက်သွားလိမ့်မယ်။ဟိုတိုက်ဒီရာကြီးလည်းသုံးနည်းလောက်ကောင်းပါတော့။ဒါမဲ့လို့အမျိုးသားလွတ်တော်ဆိုတဲ့ပုဂ္ဂိုလ်ရဲ့အတွက်ကြတော့ဒီငွေကြေးကစံတောင်းကိုစကားပြောလာပါပြီ။ချမ်းပြည်နယ်မှာဆိုလို့ရှိရင်ဥမာလွယ်လင်းပြည်ဆိုလို့ရှိရင်၅မြို့နယ်နဲ့၇မြို့နယ်ပေါ့နော်။အဲ့လောက်အနေထားကိုသိရနိုင်မှာသူကအမျိုးသားလွတ်တော်ကိုယ်စားလှယ်တယောက်တည်းလုံလောက်တယ်။နောက်တစ်ခါတိုင်းသားရေးရဝန်ကြီးအဖြစ်ဝန်ကျင်မဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်ပြည်နယ်တစ်ခုလုံးကိုလွှမ်းခြုံပြီးတော့မှသ ုတိမဟုတ်ဒါတိုင်းတစ်ခုလုံးကိုလွှမ်းခြုံပြီးတော့မှစီးဝေးဆင်းရမှာအဲ့ဒါမှသူ့ရဲ့အတုံးစိတ်ကလည်းပဲစိတ်တရားပဲသတ်မှတ်ထားတဲ့သူပဲအချက်ပဲဘလို့မှဟိုဆက်ပြဆရာအကြောင်းမရှိဘူးလုံလောက်ဆရာအကြောင်းမရှိဘူးအဲ့ဒီအချက်ကိုလည်းပဲယူပြီးတည်နေနဲ့ပြုပြင်ဖို့အတွက်လိုအပ်နေပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ဒေါက်တာမင်းအမည်ရောခင်ဗျာဒီယူကောက်ပွဲကော်မရှင်ရဲ့စောင့်ရဲ့ချက်တွေကတမားတမားကြရည်လားတခြားလိုအပ်ချက်တွေဘာများရှိရလို့မြင်လဲခင်ဗျာ
အော်လိုအပ်ချက်ကတော့ကျွန်တော်2015ရွေးကောက်ပွဲပြန်ခဲ့တော့ကသူတော်ကနေပြီးတော့ကျွန်တော်လက်ဆက်နေပြီးကအထွေထွေဘုဆက်လိုက်ခင်ပြသွားသလိုပဲပြီးရဲ့ကိုယ်စားလှယ်ဒီတစ်ခါပဲအလုံးလုံးရပါတယ်အဲကျေးဇူးတည်ပြီးမတည့်တည့်လုံးလုံးလုံးရတယ်အမျိုးသားဒီကျမဆိုလို့ရှိရင် Ramian နဲ့ An ကိုခုချေသွားချေသွားရတယ်ဆိုရမယ့်နဲ့အဲဆိုတာဒါနဲ့မှတောက်သူတပြုတ်နေပြီးပေါ့ကိုဒီမှာဖြတ်ရတယ်ဆိုတော့ပုံချဆက်ရရောအချိန်ရောမမြောက်တော့ဘူးချင်းဆိုရွေးကောက်ပွဲကိုနေပြီးတော့တင်းတင်းကျဲလုပ်ပယ်ဆိုတော့ကျမတို့ကပုံချဆက်ရအဲဒီရွေးတီဖက်ကပုံချဆက်ပုံမှန်နေပြီးတော့အာမေဟုမထုတ်လို့ပဲဒီမျိုးသားဆုတော်ပုံစံနဲ့ရွေးပြန်ရမယ်ဝေပြန်ရမယ်အချိန်ကြီးအခုနောက်နေပြီးတော့ကျမတို့ဒီတိုင်းပိုင်းရောဝင်ကြီးဝေပြန်ရမယ်အချိန်ကြီးမှာဒီဝေးတစ်ခုတည်းမဟုတ်ဘူးချင်းအချိန်နဲ့လုံလောက်မှုမရှိဘူးအကျိုးလိုရခိုင်ပြည်မှာဆိုလို့ရှိရင်နံပါတ်7ရဲ့ခက်ခဲတဲ့နေရာကိုကမရောက်ဘူးဆိုင်ကယ်လည်းမရောက်ဘူးကျမဆိုလို့ရှိရင်ဟိုတနေ့ထဲမှာ3-5ဆောင်သွားဖို့ကိုနေပြီးဆိုင်ကယ်ဆိုလို့ရှိရင်လမ်းလျှောက်ရတယ်ဆိုင်ကယ်ပြောင်းတဲ့နေရာရှိတယ်ဆက်နေကြည့်ရတယ်ဒီလိုမျိုးကျမတို့တွေနံပါတ်7ရဲ့ခက်ခဲတဲ့နေရာလေးအပြောင်းအလဲရှိတဲ့ရွေးကောက်ပွဲကိုတင်ပြနေရမှာအဲဒီရွေးကောက်ပွဲအချိန်ကိုလည်းအတူတူအဝေးပြေးကိုလည်းအတူတူနောက်ပြန်ပြီးတော့ဥပဒေတွေကိုပြန်ပြီးတော့ဒီ UI ကရကျူလောက်မှာဖြစ်ပါတယ်ဒါနဲ့ဟို2015ကနေဟို2010ဒီပြင်ပင်ခဲ့တာမတွေ့ရအောင
်ဟုတ်ကဲ့ဟိုနောက်တစ်ချက်အနေနဲ့ကျွန်တော်ဆွေးနွေးသိချင်တာကတော့ဒီယူကောက်ပွင့်နဲ့ယူကောက်ပွင့်လို့ကာလာတွေပေါ့နော်ဒီမြန်မာနိုင်ငံမှာအပြုသားပြန်လဲဆင်းရဲရေးနောက်ပြည်ရင်းငြိမ်းချမ်းရေးကိစ္စတွေကအရေးကြီးဖြစ်ရှင်းရမယ့်ကိစ္စဆိုတော့ကျေကျေပြန်ပြန်လက်ခံထားကြပါတယ်ဆိုတော့အခုယူကောက်ပွင့်မှာဟိုပြောင်းလဲတွေဖြစ်လာခဲ့မယ်ဆိုရင်ရောဒီကိစ္စမှာတက်ရောက်မှုတွေရှိလာနိုင်သလားဆိုတော့ဟိုကျွန်တော်ဆွေးနွေးသိချင်ပါတယ်ဟိုတကယ်တော့ဒီ energy အစိုးရလက်ထက်မှာတန်းသားတွေပါဝင်ပေါ့နော်မဟာမိတ်နိုင်ငံအင်အားစုတွေနဲ့ဆက်ဆံရေးခိုင်မာအောင်မတည်ဆောက်နိုင်ဘူးဆက်ဆံရေးပြတ်သွားရမျိုးရောရှိတယ်ဆိုရင်အမြင်မျိုးတွေလည်းရှိပါတယ်ဆိုတော့အခုရွေးကောက်ပွဲကနေဒီလိုနိုင်ငံရေးမဟာမိတ်တွေပေါင်းစည်းနိုင်အောင်စဉ်ရည်ရည်ဥတည်နိုင်မှာမျိုးပဲဖြစ်ပေါ်တယ်လုံနိုင်တဲ့အခွင့်အလမ်းနဲ့အလားအလာတွေရောဘာများမြင်မိကြလဲဆရာဦးဆိုင်လေ
းရွေးကောက်ပွဲကိုအခြေခံပြီးတော့မှမျိုးသားပြန်လဲတင်းတဲ့ကြီးလူကြီးမဟုတ်တာဒီရင်းငင်းကြရင်ပေါ့နော်အဲ့ဒါကိုတည်ဆောက်မယ်ဆိုတဲ့ကိစ္စကအခြေဆက်မိမိလုံဆောင်မယ်ဆိုလုံလို့ရတဲ့အပိုင်းတွေရှိပါတယ်။ဥပမာပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရခိုင်ပြည်နယ်မှာဆိုလို့ရှိရင် ANP ပါတီကအပြတ်သားအနိုင်ရရှိပါတယ်။အဲ့တော့အပြတ်သားအနိုင်ရရှိတဲ့ ANP ပါတီတွေကပုံကိုယ်စားလူတယောက်ကိုပြည်နယ်ဝန်ကြီးချုပ်ပေးလိုက်မယ်ဆိုလို့ရှိရင်ပေးလို့ရတဲ့အနေထားပဲ။ပုံမှန်2-6ကာယခဝေကံကြီးအကုန်လုံးကြည့်လိုက်ပါစာကြီးကြည့်။အဲ့မှာအနိုင်ရတဲ့အခြားပါတီကိုဝင်ကြီးချုပ်ခါအခွင့်မရှိဘူးဆိုတော့တန်တက်ချင်ရောမရှိပါဘူးအပြည့်ဒါအနိုင်ရပါတီကနေပြီးတော့မှဒီလိုကိုသွားချုပ်ပြီးအနိုင်ရတဲ့ပါတီကသဘောထားရှိပါတဲ့အမျိုးသားညီညွတ်ရေးရှိရှိပြီးတော့မှ ANP ပါတီကိုဝင်ကြီးချုပ်နေရာပေးလိုက်မယ်ဆိုလို့ရှိရင်ဒါအခုရခိုင်ပြည်နယ်မှာကြုံတွေ့နေတာကြုံတွေ့နေရတဲ့ကြေညာတော့ဖြစ်ကောင်းမှဖြစ်ပါလိမ့်မယ်အဲ့ဒါကျွန်တော်အမျိုးသားညီညွတ်ရေးကိုရွေးကောက်ပွဲနဲ့ဆက်ဆက်ပြီးမှလုပ်မယ်ဆိုရင်လုပ်ရလုပ်လို့ရတဲ့အနေအထားပေါ့နော်နောက်တစ်ခုအခု2020ဆိုလို့ရှိရင်ကြတော့လေအကယ်၍ညာပါတီကြီးတစ်ခုခုကပဲအပြတ်သားနိုင်သွားတာမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်ဘယ်တိုင်းသားပါတီတွေကိုတော့ဖြင့်ဘယ်လိုအနေထားမျိုးနဲ့အပေးယူနိုင်ငံရေးရဘာကိန်းလုပ်တင်မယ်ဆိုတဲ့ဥစ္စာကြိုတင်ပြီးတော့မှညှိနှိုင်းစီရင်ဆောင်ရွက်ဖို့လိုအပ်ပါတယ်ကိုပါတီတစ်ခုတည်းကပဲအကုန်လုံးကိုစွန့်ချုံပြီးတော့မှသာဝရအမြင်အနိုင်ယူနိုင်မယ်ဆိုတဲ့စဉ်းစားချက်မျိုးဟာဒါပြည်တော်စုကိုသွားမဲ့အခင်းချင်းမှာကောင်းမွန်တဲ့ရလက်ကိုထွက်ပေါ်စေနိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာဦးဆန်းလေးဆွေးနွေးရကျေးဇူးပါ။ဆိုတော့ဒေါက်တာမင်းရောခင်ဗျာဒီအခုရွေးကောက်ပွဲရနေပေါ့လေ။ပြန်လဲတင်းရရေးပြည်ရင်းငင်းငင်းရေးတွေကိုရှေ့ရှုနိုင်မဲ့ဒီအခွင့်အလမ်းကြီးလားလာနေ။ဘာများမြင်မိတယ်လဲခင်ဗျာ။အ
ဲဒီဒီမအနေနဲ့တော့ဒီဖြစ်ပေါ်လာတဲ့အစိုးရရဲ့သဘောထားရှင်ဖြစ်ပေါ်လာတဲ့အစိုးရရဲ့သဘောထားဒီအဲဒီတော့ဒီအနိုင်ရပါတီစီနေတွေကအနိုင်ရဆိုတက်လာတဲ့ပါတီတွေကအဲဒီတကယ်ရရမဟုတ်ပါအဖြစ်ကျွန်တော်တို့ဆိုလို့ရှိရင်ပြီးခဲ့တဲ့2015မှာအတိုင်ရခဲ့တဲ့အဲကျွန်တော်တို့ပါတီတွေဆိုလို့ရှိရင်ဒီသာသတော်မှာအဒုတိယဥက္ကဋ္ဌကိုပေးခဲ့တာမျိုးဒီကခုတည်းကိုပဲသူတို့မျိုးသားရင်းသားစီရီလို့ညီနေကြတဲ့အခြေအနေကအဲတော့ဒီကတိုးပြီးတော့ပြဖို့လိုပါပဲဖြစ်အဲကျွန်တော်တို့ခိုင်ပြင်းနေမှာဆိုလို့ရှိရင်2015ကလုံးဝပြတ်တဲ့အနိုင်ရလို့ရှိရင်တကယ်လို့သာ တကယ်ရွှေပေါက်ပွဲမှာဖော်ပြထားတဲ့နိုင်ငံပါတီရဲ့နေပြီးတော့ဒီမဲချက်အတိုင်းဒုသရင်းကျစစ်ရေးဆိုလို့ရှိရင်2015ကလေးကအဲ့ဒါတစ်ခုထိအမျိုးသားရေးချမ်းစစ်ရေးလုပ်ငန်းတွေကိုဆောင်ရွက်လို့ရဖေးရမှာဖြစ်ပါတယ်။တစ်ဖက်မှာလည်းဒီဝေဖန်ဆိုင်တဲ့ရှိတဲ့အရာပါလဲဆိုလို့ရှိရင်တိုင်းရင်းသားနဲ့တော့နိုင်ငံပါတီကဒုသရင်းကျစစ်ရေးမလုပ်ဘူး။ဒါပေမဲ့နေပြီးတော့ဒီတပ်မတော်နဲ့တော့လုပ်တယ်ဆိုတဲ့စစ်ရေးချက်တွေတချို့ထိမိချက်တွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့ဒီကောင်နဲ့ကျွန်တော်တို့ဒီတပ်မတော်နဲ့တော့အနေနဲ့ပါတီနဲ့ရောတိုက်တာတစ်ခုလေးရင်းကျစစ်ရေးရှိခဲ့တယ်ဆိုတော့ကျွန်တော်တို့မတွေ့ရဘူး။ဘယ်နေရာမှာပုံပေါ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံပြင်ဆင်ရေးမှာပုံပေါ်ရရှိ။ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်ကလည်းလိုလားတယ်။ဒါလို့ရှိရင်ဒီကျွန်တော်တို့ဟိုတက်ခံပါတီလို့ပြောလို့ရတယ်။တက်ခံပုံပြင်ရေးပါတီရတယ်ပဲ16ဆိုတဲ့ပုံပေါ်ကိုဆွေးနွေးတယ်။ဒါပေမဲ့သူတို့ကကြီးတဲ့အဲဒါကိုဒီလိုပြန်နေရင်းခဲ့တယ်တကယ်တမ်းဆောင်လို့ရှိရင်လွတ်တော်ထဲမှာတင်းကြီးတညွတ်တဲ့အဲရွေးကောက်ပွဲမတိုင်ခင်မှာပြင်ဆင်နိုင်တဲ့ပုံမှာဒီအပေါ်တရားရဂိုင်းလုံးနေသွားပြင်ဆင်နိုင်တဲ့ပုံမှာဟာဒီလိုတစ်ချောက်ပြည့်ဖြစ်ခဲ့ပါတယ်ဒါပေမဲ့အနိုင်ရပါတရားတော်ကိုနေပြီးတော့သူတို့တင်တာမဟုတ်ဘူးတခြားသူတွေတင်တာအာဆိုတဲ့ပုံစံနဲ့ပယ်ချခဲ့တဲ့ပုံမှာနေပြီးတော့2015ကနေခုလက်ရှိချိန်ကနေရပါတယ်ဒုသရင်းကျစစ်ကြီးဘူဝါရဝလုံးမှာတကယ်ဟုတ်ရဲ့လားတကယ်ရင်ကျစစ်ပါလားဆိုတဲ့ဒီလိုဟိုကျွန်တော်တို့ဘေးကထုတ်ရမယ်ဒီအချိန်လေးကိုကျွန်တော်တို့ပြန်နေသုံးသပ်ရပါမယ်ရှင်တစ်သက်မှာနေပြီးတော့ကျွန်တော်တို့လည်းရင်းချမ်းအေးရပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့အချိန်ချင်းအခံမစိတ်တုံးခဲ့တယ်ဒီကျမတို့ဝန်ကြီးဌာနအများဆုံးကနေပြီးတော့ဒီအနိုင်ရပါတီကနေဖွဲ့စည်းထားတဲ့ဝန်ကြီးဌာနဖြစ်ပါတယ်။ဝန်ကြီးဌာန၃ခုတာနေပြီးတော့ဒီကျမတို့ကလည်းရင်းပြီးပြီးတော့မှအာဒါဟိုဆောင်ရွက်ချက်ဝန်ကြီးဌာနလည်းရှိပါတယ်။အဲဒါပေမဲ့တကယ်တမ်းနေပြီးတော့ရင်းချမ်းရေးကိုအစိုးရကြီးကြောင်းဝင်ပြီးတော့ကျမတို့မပြောခဲ့ဘူး။ကျမတို့ကခန့်ကျင်တယ်မှာတော့ဒီအင်းကြီးဌာနတိုက်ပွဲဖြစ်တာတော့မှပြည်သူတွေဖက်ကအရမ်းနဲ့ပြည်သူတွေတေဆုံးသွားတာတော့ခလေးတကယ်တေဆုံးသွားတာတော့အမျိုးသမီးတွေတေဆုံးသွားတော့ဒါဟုတ်တော့မှာအစိုးတင်တာတော့မှပယ်ချခဲ့တဲ့အခြေအနေဖြစ်တဲ့အတွက်ကြောင့်မလို့ဒီကျမတို့ရင်းချမ်းရေးနဲ့ပတ်သက်လို့ရှိရင်လက်ရှိအနိုင်ရပါတယ်ပြောဆိုမှုရောင်းဝယ်ဖြန့်ပြင်းမှုအင်မတန်အားကဲ့တယ်လို့ကျမတို့သုံးသပ်နိုင်တယ
်။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ညီကောင်ရောက်နေတဲ့ဆွေးနွေးစီရင်တာကတော့ဒီလွတ်လပ်မြတ်တဲ့ရွေးကောက်ပွဲဖြစ်ဖို့အခုလိုအားနည်းချက်တွေရှိနေတယ်ဆိုတဲ့အချိန်မျိုးမှာရွေးကောက်ပွဲအစီအစဉ်ကိုဒီအခုလက်ရှိစီစဉ်ထားတဲ့အချိန်နိုဝင်ဘာမှာကျင်းပတင်လာဘလို့ချင်းညို့မှာမှကျင်းပတင်တယ်လို့ယူဆတယ်ဆရာဦးစင်းလည
်းဒီကောက်ပွဲကိုဒုဝန်ဘာနာထဲမှာကျင်းပမယ်ဆိုလို့ရှိရင်တော့လေကျင်းပတင်ပါလေအပြုလို့ဆိုရှိစစ်ရှိကျွန်တော်ဆက်ပြီးတော့မှသွားပြီးတော့ရှိလိုက်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံရေးရဲ့အခင်းချင်းကြောင့်ပေါ့နော်ဒီမိုကရေစီရတက်တန်းလို့နေနေတဲ့အချိန်မှာမလိုလားအပ်တဲ့တခြားပြဿနာကြီးဂျုံတွေ့လာရနိုင်တာပေါ့နော်အဲ့2020နောက်ပိုင်းအသေးရေကောက်ခွဲမဖြစ်ခဲ့လို့ရှိရင်ဘာလို့မလဲဘာတွေလုပ်ထားတယ်လဲဆိုတဲ့အချက်ကကျွန်တော်ကြည့်မှာဤသက်ခိုင်မှာဆိုပြတ်ထန်းတာချင်းရေးဆွဲတာချင်းပြင်ဆင်တာချင်းမရှိဘူး။အဲကြောင့်မို့ရေကောက်ခွဲကိုမီဒီယာကန့်ဖန်းထားတဲ့နိုဗမ်ဘာလအပြင်ကျင်းပမယ်ဆိုတော့ကျင်းပမယ်ဆိုလို့ရှိရင်ချက်တက်ပါလေလုံးတက်ပါဒါပေမဲ့တခုရှိပါလေရေကောက်ခွဲလုပ်တဲ့အချိန်မှာဒီရက်ဖက်အဖွဲ့အစည်းတွေဂျာနေတောက်ကြည့်ရေးအဖွဲ့အစည်းတွေကိုလွတ်လွတ်လပ်လပ်ကျေကျေပြန့်ပြန့်နဲ့သူတို့ကိုရန်ကုန်ဝေရပောက်ရလန်းကအစအားလုံးကိုအပြင်းကြီးဖွင့်နာပေးဖို့လိုအပ်ပါတယ်။အဲလိုမျိုးစောင့်ကြည့်တဲ့ဖွဲ့တွေလွတ်လွတ်လပ်လပ်မလှုပ်ရှားနိုင်ဘူးဆိုလို့ရှိရင်ကျွန်တော်အားလုံးညွန်မနဲ့ဒါရွေးကောက်ပွဲမကျင်းပခင်လွတ်လပ်ပွင့်လင်းမှုရွေးကောက်ပွဲကျင်းပနေတဲ့လွတ်လပ်ပွင့်လင်းမှုနဲ့ရွေးကောက်ပွဲပြီးနောက်လွတ်လပ်ပွင့်လင်းမှုဆိုတဲ့အချက်လက်အဲ့ဒီပေးတာနေနဲ့ကန့်ညီနိုင်ပြအကြောင်းမရှိဘူး။အဲဒါကြောင့်မို့လို့ဒီကျားနေတောင်းကြည့်ရေးအရက်ဖက်ခွဲကြီးများကိုကျေကျေတန့်တန့်လွတ်လပ်ခွင့်ပေးဖို့နောက်ဆုံးအနေနဲ့တိုက်တွန်းလိုပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာဦးဆိုင်လေးဆွေးနွေးရရှိစုပါဆိုတော့ဒေါက်တာမေအမြင်နဲ့ဆွေးနွေးပါခင်ဗျာ။နိုဝင်ဘာမှာရွေးကောက်ပွဲကျင်းပတင်မတင်ကျင်းပမယ်ဆိုရင်လည်းဘလို့ချင်းနေမျိုးတွေဖန်တီးထားဖို့လိုမလဲဒေါက်တာမေအမြင်သိချင်ပါတယ်ခင်ဗျာ။ကျွန်တော်
တို့တိုင်ရမှာတော့ဒီရွေးကောက်ပွဲကအချက်ကိုပြပါရမှာဖြစ်ပါတယ်။အဲ့ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံမှာနေပြီးတော့ရေကောက်ပွဲမှာလိုအပ်တယ်ဒီမိုကရေစီသွားမယ်ဆိုလို့ရှိရင်ပြည်သူများရဲ့ကိုယ်စားပြုမှုကမဖြစ်မနေလိုအပ်တယ်အခုကျွန်တော်တို့ခံနေတဲ့ဘလောက်ကြီးအခြေအနေခက်ခဲနေပါစေအစ်မတို့ရေကောက်ပွဲကိုကျင်းပတင်တယ်လို့ဆိုတယ
်ဟုတ်ကဲ့ပါခင်ဗျာအချင်းပြည်ပြည်ဆွေးနွေးကြတဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်အမြင့်သားလွတ်တော်ကိုယ်စားလှယ်ဒေါက်တာမေရှန်တဲလမြဒီမိုကရေစီဖွဲ့ချုပ်တွင်းရမှုဦးဆိုင်လေးတို့နဲ့နားတင်ကြည့်ရှုတဲ့ပြည်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်စင်နေစနေကစီစဉ်လဲဒီမှာပဲဆုံးသက်ပြတဲ့ဒီစီစဉ်လို့ဗီဒီယိုမြန်မာပိုင်းရဲ့စင်နေည9နာရီကနေ10နာရီထိနဲ့စနေနေ့ညနေ6နာရီကနေ9နာရီဗီဒီယိုစီစဉ်ဒီမှာနားဆင်နိုင်လို့ဗီဒီယိုမြန်မာပိုင်းအင်တာနက်ဆန်နယ်နာဖြစ်တဲ့ bami.viewnews.com နဲ့ Facebook ဆန်နယ်နာတွေမှာလည်းပြန်လည်နားဆင်နိုင်ကြပါတယ်ကျွန်တော်အောင်လုံးပါခင်ဗျာ